ရခိုင်ပြည်နယ်စစ်တွေမြို့ကမိဘေးတင်ခဲ့တဲ့ဒုက္ခသည်စခန်းအတွက်ပြည်လည်နေရချထားရေးနဲ့ထူထောင်ရေးတွေကိုရခိုင်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးဝန်ကြီးကပြောပါတယ်လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပြင်အိမ်အောင်စုရာကျော်ရဲ့ နေအိမ်ခန်းနဲ့မိတဲ့ပါသွားရတာကပေါ်စာမိကြောင်းလို့မိသားကပြောပြီးဒုက္ခသည်တွေဘက်ကတော့ဒီစခန်းမှာလူဦးရေထူထပ်လွန်းလာတဲ့အဆောင်တွေနေရာချထားတဲ့ပုံစံကြောင့်လည်းဒီလိုဖြစ်ရတဲ့အတွက်သူတို့ဘေးကင်းလုံခြုံစွာနေထိုင်ရေးတာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင် ရခိုင်ပြည်နယ်စစ်တွေမြို့နယ်တွင်ကအုံတော်ချေဒုက္ခသည်စခန်းတွင်ပြီးခဲ့တဲ့အောက်တိုဘာလ၁၈ရက်နေ့ည၇:၀၀နာရီခွဲလောက်မှာမိစတင်လောင်ကျွမ်းခဲ့ပြီးတော့ဒုက္ခသည်၆ဦးသေဆုံးဒုက္ခသည်အဆောင်၅လုံးပျက်စီးပြီးတော့အိမ်အောင်စုပေါင်း၁၄၀နဲ့တဆူကဒုက္ခသည်စုစုပေါင်း၈၀၀နဲ့၂၂ဦးမိဘေးတန်တင်ခဲ့ကြရပါတယ်။မိဘေးတန်တင်ခဲ့ရတဲ့ဒုက္ခသည်စခန်းတွေဒုက္ခသည်တွေကိုတော့လ လူကပြဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရစေ။ဟုတ
်ကဲ့ဒီဒီပေါ်နဲ့ဆိုတော့ဒီကျောင်းဒီဘာဝဒီဒီမြန်မာကောင်မှုရမမူရမြတ်ပြောက်ပြီးတုံးတဲ့အဲ့လိုသွားပါလာရှိရဲ။ဒါပြောအဲ့ဒီအယောက်စုတွေပြီးရသွားတဲ့ဆိုရင်အယောက်စုဟိုအတုံးဆောင်ဖြစ်ပြီးပေါ့အဲ့ဒါအစ်တာနဲ့ကျွန်တော်သတ်မှတ်ထားရှိရဲ။ဆက်တဲ့မျိုးတော့ဘာလို့အမျိုးမျိုးနေတဲ့ပေါ့နော်။အဲ့လိုမျိုး watch နဲ့ပေါ့အဲ့လိုမျိုးသတ်မှတ်လာရှိပါတယ်ခင်ဗျာ။နောက်ကျဟိုဆန်စီရှားပေါ့နော်အဲ့လိုမျိုးလူတွေနဲ့ပြတ်ပြီးတော့ဒါလားဆက်လို့ဖောက်ပါလေခင်ဗျာအဲ့တော့ကျွန်တော်ဝင်ကြာနာနေဒီရေရောက်ဖွဲ့ရတဲ့ဖောက်ပါလေကျွန်တော်ရဲ့နေဆိုင်အစီမခံဝဲမှုကြည့်ကြာနာပေါ့နော်ဒီကနေပြီးတော့တက်တက်ပတ်ပြီးပြီးလေးပြရတယ်ဒီလိုမျိုးမဖြစ်အောင်ဆိုတော့ပုံမှန်မိသားစုရဲ့ပုံစံတိုင်းပဲပေါ့ဒါဒီရေရှိရမယ်ကျွန်တော်ကအစီအစဉ်ဒီမှာအကုန်လုပ်ထားပြီးပါပြီအဲ့ဒီချက်ကို
ဒုက္ခတဲ့စခန်းတွင်အဆောင်နေအခန်းတွဲတည်တဲ့အိမ်အောင်စုတွေကများပြားစွာစုဝေးနေထိုင်ကြရပြီးအခုလိုမျိုးမိဘနဲ့တဘာဝဘေးမတော်တဆမှုတွေကြုံကြိုက်လာရချိန်မှာတော့ဘေးကင်းလုံခြုံမှုတွေရှိအောင်ထိရောက်တဲ့ကာကွယ်မှုတွေမစီစဉ်ပေးထားတဲ့အတွက်အခုလိုမျိုးလူ6ဦးအထိသေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံခဲ့ရတာလို့စစ်တွေဒုက္ခတဲ့စခန်းတွေဒုက္ခတဲ့တဦးဖြစ်တဲ့ဦးခင်မောင်ထွန်းကပြောပြပါတယ်ဒုက္ခတဲ့စခန်းတွေအတွင်းမှာစနစ်တကျနေရာချထားမှုတွေနဲ့ဘေးကင်းလုံခြုံမှုတွေကိုဆောင်ရွက်ပေးတင်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရထောက်ပံ့မှုတွေဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့ဦးခင်မောင်ထွန်းကပြောပါတယ
်လူ6ရောက်တော့အဆင်ဆုံးပါတယ်နောက်ပြီးတော့စခန်းတွေရတဲ့အဆောင်ကြီးတွေလောင်ကျွတ်ပါတယ်ဒါနေကကျွန်တော်ပြောမယ်ဆိုရင်ရှင်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောင်းဖို့လုပ်တယ်အဲ့ဒီရှင်တာကနေနောက်ရှင်တာတစ်ခုကိုတစ်ခုမှမပြောင်းဖို့အတွက်ပေါ့နော်အဲ့လိုမျိုးမခုတ်ဆက်ဖို့အတွက်ပုံစံမျိုးလက်ချင်းနဲ့ချင်တဲ့ ID ကိုကျွန်တော်တို့လည်းပြောမှာဒီ ID ဒီကိန်းနဲ့မှာလူခံနေရတယ်ဆိုတာကဒီလူတွေရဲ့အစ်စ်က NDA နဲ့ဒီလူတွေကခံနေရတာပဲအစိုးရရဲ့ဒီရှင်တာစနေကြီးပေါ်မှာသူရဲ့ဒီကိစ္စပေါ့နော်ရောက်တဲ့ခါဒီ ID ဒီကိန်းမှာပေါ့နော်အဲ့လိုမျိုးကန်တယ်ပါတယ်လို့မရှိဘူးဒီလူတွေကြီးအကွာတဲ့နေရာလို့မရှိဘူးအဲ့လိုအကြောင်းမျိုးမျိုးကြောင့်မို့လို့ဒီလူတွေကအဲ့လိုမျိုးဒီမှာလည်း NDA တစ်ခုကြီးရင်ဆိုင်ကြတော့ဒီလူတွေကနေနေရတာဖြစ်တယ်
2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအသွင်ဆောင်အကြံဖက်ပြစ်ပခတွေရဲ့နောက်ပိုင်းမွတ်စလင်ဒုက္ခသည်တွေဟာစစ်တွေအုံတော်ချေဒုက္ခသည်စခန်းတွေအပါအဝင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာလူဦးရေထူထပ်စွာနေထိုင်ကြရပြီးစာဝတ်နေအခက်ခဲတွေကလည်းရင်ဆိုင်နေကြရတာမို့ဒုက္ခသည်တွေသူတို့ရဲ့နေရင်းကိုပြန်လည်နေထိုင်ခွင့်ရပြီးတော့နေ့စဉ်လူနေမှုဘဝတွေပုံမှန်လည်ပတ်လုပ်ကင်ခွင့်တွေဆောင်ရွက်နိုင်မှုအစိုးရတာဝန်ရှိတဲ့သူတွေကအရေးတကြီးဆောင်ရွက်ပေးသင့်ပါပြီလို့လည်းရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကမျိုးတကြီးကျေရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလည်းအကြံပြုပါတယ
်။ဒုက္ခရှင်စစ်တမ်းတွေတောက်တာလည်းမဆောင်သင့်ဘူးတရားရှင်ဂျာလာကြီး။သူကဒီသမတ်စီသမတ်စီအကြံတွေကလည်းသိစုရမှုသူဟောတော့သူရဲ့မူလနေရာတွေမှာပြင်ပြီးတော့သူ့ရင်သူ့ရနဲ့လုံးသိနေပြီးဒီလူမကျော်စားကြည့်ရအဆင်မပြေဘူးနော်။သူ့နဲ့ဟောတော့သူအင်းရောက်တယ်လို့ဆိုဆက်ကြာဖြစ်ခဲ့ပါတယ်။ဒီလိုဒီအများကြီးလောဟာကိုသိကြမှုဒီစစ်စေဆက်မလာသူတောက်ကြတဲ့စခန်းတွေကအဲပစားဖြစ်တယ်ပစားဖြစ်တာဆက်တော့သူစကတ်ကိုကြည့်မှအဲ့လိုမဆန်စရာဖြစ်ပေါ်ရင်စကားတွေသူကအဲ့လိုလောင်ကျလာပါတော့ဒီလိုကဒီကျွန်တော်ဒီသိကြအင်းတွေစကတ်ဆာမီလောင်တွေဆိုရင်စအိမ်မအိမ်တော့ပဲအဲ့လိုသူကလောင်တာအခုကစခန်းတွေကစကားတွေဖြစ်တော့အများကြီးလောင်သွားတာပေါ့အဲ့မှာစကန်တွေကလည်းဖြည်းဖြည်းလေးဆိုတော့ပြီးတော့သင်တယ်ဆိုတော့ဒီကအသိကြီးတယ်ဟိုကဟိုလက်လက်နိုင်ကြည့်ကြရတယ်အဲ့တော့ဒီလေးပြရလာလို့
လက်တလုံးမှာတော့မိလောင်ကျွမ်းမှုဖြစ်ခဲ့တဲ့ဒုက္ခတဲ့စခန်းတွင်ကမိလောင်ကျွမ်းမှုကိုတော့ပေါ်စာမီအဖြစ်စစ်တွေမိသက်ဌာနကသတ်မှတ်ထားပြီးမိစတင်လောင်ကျွမ်းခဲ့တဲ့နေရာကဥတော်စုမြတ်ကိုပေါ်စာမီပုံမှန်285လူသေမှု304ကကြီးတို့နဲ့စစ်တွေမြို့နယ်အမှတ်1ရဲစခန်းမှာအမှုဖွင့်တရားစွဲဆိုထားပါတယ်ရှင်